ထိုင်းနိုင်ငံအတွင်းမှာအကြောင်းအမျိုးမျိုးနဲ့ပြစ်ဒဏ်ကြားခံခဲ့ရပြီးတဲ့မြန်မာနိုင်ငံသား190ကျော်ကိုထိုင်းအာဏာပိုင်တွေကမနေ့ကရနောင်းမြို့ကနေကော့တောင်းဘက်ကိုပြန်ပို့လိုက်ပါတယ်။ပြန်ပို့ခံရသူတွေထဲမှာကိုဗစ်ကာယောဂါပိုးရှိသူတဒါဇင်လောက်ရှိတယ်လို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံအတွင်းအကြောင်းအမျိုးမျိုးကြောင့်ပြစ်ဒဏ်ကြားခံရပြီးတဲ့မြန်မာရှေ့ပြောင်းအလုတ်သမား190ကျော်ကိုမနေ့ကတနင်္လာနေ့ကရနောင်းမြို့စိတ်ကန်းကနေကော့တောင်းဘက်ကိုပြန်ပို့ခဲ့တာပါသူတို့တွေဟာထိုင်းနိုင်ငံရဲ့အကျဉ်းထောင်အသီးသီးမှာပြစ်ဒဏ်ကြားခံရပြီးမှရနောင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာ2လကနေ6လလောက်ထိနေရပြန်ဖို့စောင့်နေရသူတွေဖြစ်ပါတယ်သူတို့ကိုနေရပြန်ဖို့ချိန်မှာကော့တောင်းအာဏာပိုင်တွေကကိုဗစ်ကပ်ရောဂါပိုးစစ်ဆေးပေးခဲ့ရမှာတော့ကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူ12ယောက်လောက်ရှိတယ်ဆိုပြီးကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူသမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဒီလုံမတန်ရရှိရနောက်ကနေပေါ့နော်ထုတ်ကြတဲ့လူတွေကိုစင်းပို့လာပြီးတော့ကျွန်တော်တို့ဒီမှာလုံမအကြောင်းသူကြောင့်ဖန်ခံရတဲ့လုံမ190တယောက်ပို့လာတယ်။လူသမီးအား55ယောက်ပါတယ်ဒီထဲမှာလေ
။ဟုတ်ကဲ့
။ကျွန်တော်လေလေနဲ့ကျွန်တော်ရနောင်းကနေကောတောင်ကပို့လာတယ်။အခုဘက်မှာတာဝန်ရှိတဲ့လူတွေကတော့ကိုဗစ်ဆစ်စိမှုတွေလုပ်တယ်၊ကျန်းမာရေးဆော့ရှောက်မှုတွေလုပ်တယ်၊ပြည်သိပညာပေးတွေလုပ်တယ်။ဟာဝီပြီးတာနဲ့ချို့နယ်ဒေသအရက်ဒေသလူတွေဆိုရင်ကားနဲ့ချင်းချင်းပြန်ပို့ပေးတယ
်
။ကိုဗစ်ဆစ်စိတဲ့ချိန်မှာတော့ကျွန်တော်တို့အပူချိန်လေးရမ်းများတော့ကျွန်တော်တို့ဒီပိုးစနေရလောက်တွေ့တယ်ခင်ဗျာ
။အခုဆိုရင်ရနောင်းအချုပ်ထဲမှာလူရက်စစ်သူ10ခန်းလောက်သာကျန်နေသေးကြောင်းမကြာခဏဆိုသလိုအကျဉ်းသားတွေကတော့များလာကြောင်းကိုလည်းပြောပြပါဗျ
။ဒီခုလလို့ဆက်ဒီတကြံတိုက်ခင်းတဲ့တကြံပြီးပြီဆိုတော့အလုံးစုံသုံးကြိမ်ရှိသွားပြီပေါ့။သုံးကြိမ်ထဲမှာဆိုတော့လူ900ကျော်800လောက်ရှိသွားပြီခင်ဗျာပို့တာသုံးကြိမ်မှာ။ဒီနောက်မှာတော့ခုလလို့ဆက်ရောက်30ကျော်20နီးပါးလောက်ပဲကျန်ပြီလို့တော့ပြောတယ်။ဒါပေမဲ့လည်းကျွန်တော်တို့ဒီတလတွင်းတွင်းထဲမှာဆိုတော့လူက200 300ပြည့်ပြည့်ဖြစ်သွားတာပေါ့ခင်ဗျာ။
အများ
နဲ့ဖမ်းမိတယ်ဆိုတော့လေဟုတ်ကဲ့ပ
ါထိုင်းအကျဉ်းထောင်ဒီအချုပ်တွေကနေလွတ်ရစီတဲ့မြန်မာတွေကိုမဲဆောင်မြော်ရီမဲဆိုင်တာချီလိုက်ရန်နောင်းကော့တောင်လမ်းတွေကနေပြန်လဲလွှဲပြောင်းပေးလိရှိပါတယ်ကိုဗစ်ကပ်ဘေးကာလမှာနေဆက်လမ်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်နေတန်ပေးတဲ့သူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်ဒီထဲမှာတော့မဲဆောင်မြော်ရီချစ်ကြည်တရားအမှတ်နှစ်ကနေပြည်နေတန်ပေးသူတွေကိုအများဆုံးလွှဲပြောင်းပေးခဲ့တာဖြစ်ပြီးရနောင်းကော့တောင်ရေလန်းကတော့ကော့တောင်မြို့ကစောက်ကြည်စင်တာမှာလက်ခံနိုင်တဲ့လူဦးရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှာ2ချိန်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်။